那个吧，一些的人全都没在街上，现在新鲜的家不用大家都不明白嘛，全都要不要了的，还加了我们家的美食呢。
这回你妈当然没地了，他们那好家的不要了的，还得我们妈妈他哪要去的不要了吧的。ဒီကံဟာအချင်းရောလုံးကြည့်ရပါဘူး။ခန္ဓာကိုယ်ကလုံးကြည့်ရပါလေ။ဒီကံဆိုတာတော့တတ္တဝါတိုင်းလို့ဆိုရင်ပိုးပြီးမှန်ပါလေ။ဒါတော့လေလူကုန်လောကဆိုတော့လူတွေပဲဥဒေကြီးကြရပါလေ။ခန္ဓာကိုယ်ရဖို့ကတော့ချင်းချင်းချင်းမှပဲရနိုင်ပါလေ။ဒါကြောင့်ခန္ဓာကိုယ်လုံးကြည့်တဲ့လူဟာဆင်းရဲဒုက္ခမျိုးအောင်အထောက်ရပါလေ။ဒီလိုမျိုးကြည့်ရင်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုသတ်တတ်ရပါတယ်။အကြောင်းကိုသတ်တတ်နိုင်လို့အကြောင်းမဖြစ်ပေါ်ရင်အကျိုးဆင်းရဲလည်းငြိမ်းတော့လာပါပဲ။ဒါကအဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေကိုသိဖို့လိုပါတယ်။ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်လူကျင်တတ်နဲ့နှစ်သက်တွေ့တာမှုလောဘစိတ်ဆိုးမှုငြိမ်းချမ်းမှုဒေါသအမှန်တိုင်းမသိမှုမောဟကိုယ်ကိုယ်ကိုထင်ကြီးမှုမာနအလေးမြင်မှမှုဒိဋ္ဌိယုံကြည်ခြင်းရမှမယုံကြည်ဘဲတဏှာဖြစ်နေမှုဝိသုကိစ္စအစရှိတဲ့ကိလေသာတရားစုတွေပါပဲဒီတရားစုတွေရှိနေလို့ဒါတ္တဝါတွေဆင်းရဲဒုက္ခရောက်နေကြရတာပါပဲဒီကိလေသာတရားစုတွေများရင်များသလောက်ဆင်းရဲကြီးမှာပါလေနည်းရင်နည်းသလောက်ဆင်းရဲနေပါသည်ချမ်းသာများပါတယ်ဒါကြောင့်ဒီနေရာတွေကိုပြန်နေအောင်ကြိုးစားဖို့လိုပါတယ်။နည်းနည်းပြန်နေရင်နည်းနည်းခြံလာတယ်။များများပြန်နေရင်များများခြံလာတာပါပဲ။သူတို့ကိုပြန်နိုင်ဖို့ကတော့ယုံနာအစုကိုသိတဲ့ဉာဏ်အမြင်ဖြောင်းမှမှပဲပြန်နိုင်ပါလေ။ယုံနာပေါင်းစုပေါ်မှာအတိအမြင်လွဲမနေ냐ဒီကိလေသာတွေကိုမပြန်နိုင်ပါဘူး။မပြန်နိုင်သေးသမျှလည်းဆင်းရဲလူကင်းခြံလာခြင်းကိုမရနိုင်ပါဘူး။ဒါကြောင့်ဒီတရားစုတွေမှာအတိအမြင်မှားတဲ့ဒိဋ္ဌိဟာဆင်းရဲကိုဖြစ်ပေါ်စေရမှာအခြေခံကြတဲ့ပဓာနာတရားလို့ဆိုနိုင်ပါတယ်။ဒီဒိဋ္ဌိကလည်းအမှန်တိုင်းမသိတဲ့မောဟကိုအပေါ်ပြုလုပ်ထားပါတယ်။အမှန်တိုင်းမသိလို့အတိမှအမြင်မှဖြစ်နေတဲ့အပေါ်မှာအခြေခံပြီးတော့လောဘဒေါသမာနအိတ်တာမစ္စရိယအစရှိတဲ့တခြားကိလေသာတွေဖြစ်ပေါ်လာတော့တာပါပဲ။အဲဒီလိုတရားတရားစိုးတွေတစ်ဆင့်တစ်ဆင့်ပွားများလေဆင်းရဲများလေပါပဲ။နည်းနည်းအရှင်းပြရမယ်ဆိုရင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နာမ်ဒီတရားနှစ်ခုပေါ်ပေါင်းစုနေတာကိုအချိန်မလမပြတ်ဖြစ်တဲ့နေတဲ့ယုတ်တရားနဲ့နန္တရားအစစ်တက်မျှပဲလို့ဉာဏ်ထဲမှာတည်ဝင်သိနေရင်တကယ်ဖြစ်နေရှိနေတဲ့အခြေအနေကိုအဖြစ်အတိုင်းအရှိအတိုင်းသိတာမြင်တာဖြစ်လို့အသိမှန်လို့ဆိုရပါတယ်။ဒီလိုမသိမမြင်မဲ့ပုဂ္ဂိုလ်တ attva ငါလို့ဖြစ်စေအသက်ဝိညာဉ်အတ္တလို့ဖြစ်စေသိမြင်နေတယ်ဆိုလို့ရှိရင်ဒါဟာအတိမအမြင်မှမဟုတ်ပါဘူးအတိမှအမြင်မှပါပဲဒါကိုပဲတက္ကရာဒိဋ္ဌိတကယ်အရှိတရားပေါ်မှာမရှိတာကိုစိတ်ကူးနဲ့ပုံဖော်ပြီးမှားယွင်းစွာသိမြင်ယူဆမှုလို့ခေါ်ပါတယ်အတ္တဒိဋ္ဌိပုဂ္ဂိုလ်တ attva မဟုတ်တဲ့တဘာဝတရားစုမျှကိုပုဂ္ဂိုလ်တ attva ငါလို့အတိအမြင်မှားနေမှုပါပဲအဲ့ဒီလိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအနေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမအမြင်မှဖြစ်လာတော့ဒီပုဂ္ဂိုလ်တိတ္တဝါကချမ်းသာခြင်းကြီးပွားခြင်းလာတယ်။ယာရီဂုံတိမြင်မှခြင်းလာတယ်။အဲ့ဒါလိုစသည်ဖြင့်လူခြင်းရခြင်းဖြစ်ခြင်းတာတွေပေါ်လာတယ်။ဒါတွေဟာလောဘကိလေသာတွေပါပဲ။သံုံတရားအဆင်မပြေတာနဲ့တွေ့လာရင်ဒေါသဖြစ်လာတယ်။ဒီငါကသူများတဲ့ပါတယ်ဖြစ်လာရင်မာနကြီးလာတယ်။ကိုယ်တည်းသာသူတွေ့ရင်မနာလိုတဲ့အိတ်ဓာတ်တွေဖြစ်လာတယ်။အဲဒါလိုစသည်ဖြင့်ပုဂ္ဂိုလ်တ attva ငါလို့ဆိုတဲ့အတိမှဝင်လိုက်တာနဲ့ဒီလောဘဒေါသမာနစတဲ့ကိလေသာတရားစုတွေကဝင်လာတော့တာပါပဲ။ဒီတရားတွေဝင်လာရင်မချမ်းသာတော့ပါဘူး၊ဆင်းရဲတော့တာပါပဲ။ဒါကြောင့်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေထဲမှာဒီအတိအမြင်မှမူတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဟာအခြေခံအကြောင်းပဲဆိုတာထင်ကြပါပဲ။ဒီတရားဒိဋ္ဌိအတ္တဒိဋ္ဌိနဲ့အသိဉာဏ်မှားပုံကိုနည်းနည်းဆက်ပြောပါဦးမယ်။ယုတ်ခန္ဓာအစုမှပေါင်းစပ်ပါဝင်နေတဲ့အပူသဘောအေးသဘောကိုပူယုတ်အေးယုတ်မြပဲလို့အရှိအတိုင်းအမှန်တိုင်းမသိမမြင်နိုင်ကြတော့ပူတဲ့လူအေးတဲ့လူပူတဲ့ပုဂ္ဂိုလ်အေးတဲ့ပုဂ္ဂိုလ်ရှိတယ်လို့အသိမှားနေကြပါတယ်အမြင်မှားနေကြပါတယ်။ ငါပူတယ်ငါအေးတယ်လို့လည်းအသိမှားနေကြပါတယ်ထို့သူပဲခက်မှကျန်တဲ့နင်းညံ့ချောမွေးတဲ့သဘောတွန်းကန်တောင်းနေလှုပ်ရှားရွေရှားတဲ့သဘောယူစီဖွဲ့စီတိတ်တိပူတွေလုံးခဲတဲ့သဘောအစရှိတဲ့ရုပ်တဘာဝတွေကိုလည်းတဘာဝတရားမြတာပဲလို့မသိမမြင်နိုင်ကြတော့သူကကျန်တဲ့နဲ့သူအသားရေးကကျန်တဲ့နဲ့ငါကနင်းညံ့နဲ့ငါအသားရေးကနင်းညံ့နဲ့အစတဖြင့်ပုဂ္ဂိုလ်တ attva အနေနဲ့အတိမှန်နေကြတယ်သူကအနည်းနဲ့အတိမှနေကြပါတယ်ပြီးတော့လူကျင်တတ်မဲ့စိတ်မြတ်တဲ့ချစ်ခင်စိတ်မုံဒီစိတ်စိတ်ဆိုးစိတ်တွန်းဆုံစိတ်အတက်စိတ်ဝမ်းနေစိတ်ဝမ်းသာစိတ်စတဲ့နန္တရားတွေကိုလည်းလူကျင်တတ်မဲ့စရာအာယုံစတဲ့ကြောင့်အကြောင်းအားလျော်စွာဖြစ်ပေါ်လာပြီးတော့ကြောက်ကြောက်သွားကြတဲ့သဘောတက်တက်မြတ်တာပဲလို့အမှန်တိုင်းမသိမမြင်ကြဘူးငါလူကျင်တယ်သူလူကျင်တယ်စတဲ့ဖြင့်ပုဂ္ဂိုလ်တ attva အနေနဲ့ပဲအသိမှားနေကြတယ်။နောက်ပြီးတော့တချို့ကယုတ်ခန္ဓာကိုတချို့ကနာမ်ခန္ဓာကိုအသက်ဝိညာဉ်လို့မှတ်ယူသွေးလမ်းကြပါလေ။တချို့ကတော့အသက်ဝိညာဉ်လေးဟာယုတ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူး။ယုတ်နာမ်မှတဝါတိချတရားအရာတခုအနေနဲ့တ attva ရဲ့သဏ္ဍာန်မှာမပြည့်မစည်ပဲတည်ရှိနေတယ်လို့ဒီကသွေးလမ်းကြပါလေ။ဘုန်းကြီးတို့ညာမလူမျိုးများကတော့စိတ်ကိုပဲအသက်ဝိညာဉ်လိုက်ပြလို့ယူဆသွေးလမ်းတတ်ကြတာများပါလေ။ဒီအသက်ဒီဝိညာဉ်ဟာမွေးဖွားလာကြတဲ့ကဒေဒီအထိမပြတ်မစည်းပဲအမြဲတည်နေတယ်လို့ယူဆတတ်ကြပါတယ်။အဲဒီတချို့ယူဆထားကြတဲ့အသက်ဝိညာဉ်ဆိုတာဟာမြတ်စွာဘုရားကမရှိဘူးမဟုတ်ဘူးလို့ဟောကြားထားတဲ့အတ္တဆိုတာပါပဲ။အာတမလို့လည်းခေါ်ပါတယ်။ဒါကြောင့်အသက်ဝိညာဉ်လိပ်ပြန်တဲ့အတ္တဟာသဘောအချင်းအတူတူပါပဲ။ဒီအသက်ဝိညာဉ်အတ္တဆိုတာကိုအစွဲပြုပြီးတော့လဲပုဂ္ဂိုလ်တ attva ငါအတူတူပါဆိုတဲ့အတိမအမြင်မှဖြစ်ပေါ်လာပါတယ်။ယုတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီယုတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲစိတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီစိတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲဒါတွေဟာတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအတိမအမြင်မှားတွေကြီးပါပဲဒီအတ္တဝိညာဉ်အတ္တဆိုတာကိုမပြတ်မစီပဲအမြဲတည်နေတဲ့အမာခံသဘောအနေနဲ့ယူဆထားကြတော့ယုတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်ယုတ်ကိုဒီရန်ခိုင်မြဲတယ်လို့မှတ်ယူတော့ကြရတော့တာပါပဲစိတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်စိတ်ကိုတည်ရန်ခံရတယ်လို့မှတ်ယူကြရတော့တာပါပဲဒါကြောင့်မယ်လူတေလို့ယုတ်ခန္ဓာကြီးပြည့်စုံသွားတဲ့အခါအတ္တဝိညာဉ်လေးဟာယုတ်ခန္ဓာကြီးတဲ့ကမပြတ်မစီပဲထွက်ခွာသွားပြီးတော့သင်္ကြန်မှာဖြစ်စေဒေသူရဲ့အိမ်နာပဝန်းကျင်မှာဖြစ်စေလှဲ့လေသွားလာနေတယ်လို့ဒီလိုယူဆကြတာပေါ့ဒေသူရဲ့ဝိညာဉ်ဟာသူရှိနေကြောင်းသိရအောင်ကိုယ်ဝိညာဉ်လည်းပြရတယ်အိမ်တကားဝိညာဉ်လည်းလာခောက်တယ်အိမ်အောက်မှာဖြစ်စေအိမ်ထဲမှာဖြစ်စေခြေံတစ်ချက်ချက်နဲ့တွားလာလောက်ချနေတဲ့စသဖြင့်လေယူဆဆွဲလန်းကြပြန်မယ်ဒါကိုပဲတရေတစေလို့ခေါ်သမုတ်ကြပြန်မယ်ပြည့်ဝရင်မှန်းပြီးရဲ့လေစွမ်းသူချင်းစတဲ့ဒါနကုသိုလ်တွေကိုပြုလိုက်မှပဲဒီဝိညာဉ်လေးအတ္တလေးဟာတာရုခေါ်ပြီးတွေ့ရမယ်တဝဲလေလေလှဲ့လေနေရတဲ့တရေတစေဘဝကလွတ်ပြတ်သွားတယ်အဲ့ဒီလွတ်ပြတ်သွားပြီးတော့မှပဲသူရောက်ထိုက်တဲ့နောက်ဘဝတစ်ခုကိုရောက်သွားရတယ်လို့အများအားဖြင့်ယူဆဆွဲလမ်းရပါတယ်ဒီယူဆမျိုးကတော့ရောက်ထိုက်တဲ့ဘဝကိုမရောက်ရသေးမီຢာကံအန္တရာဘဝတစ်ခုရှိသေးတယ်လို့ယူဆတဲ့အယူမှားပါပဲဘုရားရှင်တော်မြတ်ဖရာရဲ့အဓိဓမ္မဒေသနာတော်အရကတော့စိတ္တစိတ်ချုပ်ပြီးတဲ့နောက်တဘဝမှာပဋိသင်္ဍေစိတ်ဖြစ်တာဟာတစ်စက္ကန့်တောင်မှမကြပါဘူးဒါပေမဲ့တေသူဟာသူရဲ့အကုသိုလ်ကံကြောင့်ဒီစိတ်ချုပ်ပြည့်ပြီးရင်ချုပ်ပြည့်ပြီးခြင်းစိတ်တာဘဝမှာရုပ်တင်နံတဲ့နဲ့ရှင်ရှင်ရဲ့ဘဝကိုချက်ချင်းရအောင်ညနေမှာဖြစ်တဲ့အတွက်စိတ်ကိုရည်ရွယ်ပြီးဆွမ်းသွခြင်းစတဲ့ဒါနကုသိုလ်တွေပြုကြရပါလေဒီလိုပြည့်တယ်ဆိုရင်တော့ဗုဒ္ဓဒေသနာတော်အရသဘာဝကျပါတယ်ကွယ်လွန်မှုများစိတ်တာဖြစ်ပြီးအစာအစာငမ်းမနေလို့ကိုရင်ပြပြီးလာတောင်းကြကြောင်းလည်းပေတဝတ္ထုပါဠိတော်မှာလာပါတယ်အခုပြောခဲ့တဲ့အတိုင်းအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတ္တလေးဟာမမြင်မသိပဲအမြဲတည်နေပြီးတဘောအတိတဘောကူးပြောင်းနေတယ်ဆိုတဲ့အယူအဆကိုတတရဒိဋ္ဌိတည်နေအယူမှားလို့ခေါ်ပါတယ်။တခြားကြတော့လည်းဈေဘဝနောဘဝဆိုတာကိုအယုံကြည်မရှိကြပါဘူး။ဒီအသက်ဒီဝိညာဉ်ဒီပုဂ္ဂိုလ်ဟာမသိမီအတွင်းမှာတည်နေနေပြီးသိတဲ့အခါမှာဘာမှမကြံတော့ပဲအသက်ဝိညာဉ်မှာပြည့်စုံသွားရတယ်။ဒါကြောင့်နောက်ဘဝတမန်ဘဝဆိုတာမရှိဘူးဒီဘဝတည်းနဲ့ပဲအကြီးကပြတ်ဆဲသွားတယ်လို့ယူဆကြပြန်ပါလေဒီယူဆကိုတော့ဥစ္စေရဒိဋ္ဌိပြတ်ဆဲအယူမှားလို့ခေါ်ပါတယ် သတ္တရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလောဘဝချမ်းသာရေးကိုယူမှန်ပြီးမကောင်းမှုတွေကိုကြောင်းနိုင်သလောက်ကြောင်းမလိုက်နဲ့ကောင်းမှုတွေကိုပြုနိုင်သလောက်ပြုပါလိမ့်မယ်ဒါကြလေဘဝချမ်းသာတွေကိုသာတောင်းတနေမှာဖြစ်လို့ဝိသင်းရဲ့ကလွတ်မြောက်ဖို့တော့မလွယ်ဘူးပါဘူးအရာရာကိုတင်းရဲနေတဲ့အမြင်နဲ့သာကြည့်မြင်နေမှာဖြစ်လို့ယုံနာတွေရဲ့အနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်ဖို့ဒုက္ခတစ္ဆာကိုပိုင်ပိုင်ခြားခြားသိဖို့လည်းမဖြစ်နိုင်ပါဘူးဒုက္ခတစ္ဆာကိုမသိရင်သမုဒယတစ္ဆာကိုမပယ်နိုင်တဲ့အတွေ့និရောဓတစ္ဆာဆင်းရဲခြင်းမှုကိုမရနိုင်ပါဘူးဒီတော့ဒီအတိတ်မှာအမြင်မှားကြောင့်ဆင်းရဲမြဲပဲဆင်းရဲနေတာပါပဲပုစေရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလွန်ဘဝမရှိဘူးလို့ယုံကြည်ထားတဲ့အတွေ့ဒီဘဝမသိမီအတွင်းမှာမိမိအကျိုးရှိမယ်ကောင်းစားမယ်ဆိုတာကောင်းစားမယ်လို့ထင်နေဆိုရင်ကောင်းမှုမကောင်းမှုရွေးချယ်မနေတော့ပဲပြုကျင်ရာပြုတော့မှာပါပဲဒီလိုဆိုရင်မကောင်းမှုတွေကြီးတာအပြုများဖို့ရှိပါတယ်ဒီတော့ဥစ္စေရဒိဋ္ဌိအမြင်မှားကိုအခြေခံပြီးပြုမိတဲ့မကောင်းမှုတွေကြောင့်ရှောင်လွဲမရတဲ့ကြောင်းကျိုးနေရာမှာအရာဆင်းရဲကြုံတွေသာထပ်ခါထပ်ခါရနေမှာအမှန်ပါပဲချမ်းသာဖို့မရှိပါဘူးဒါကြောင့်အသိအမြင်မှားရင်ဆင်းရဲတယ်အသည့်အမြင်မှန်မှပဲချမ်းသာတယ်ဆိုတာဟာထင်ရှားပါတယ်အခုရှင်းပြခဲ့တာကိုသဘောပေါက်ရင်သတ္တရဒိဋ္ဌိဥစ္စရဒိဋ္ဌိအမြင်မှန်နှမျိုးဟာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှားပေါ်မှာအခြေခံတယ်ဆိုတာနားလည်နိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားကအကြောင်းရင်းအခြေခံဖြစ်တဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှားပြောက်ပြီးအမြင်မှန်ရောက်အောင်ရုပ်အစုနာအစုကိုဖြစ်ဆက်ဖြစ်ခိုက်မှာစူးစူးဆိုင်ဆိုင်တတိနဲ့စောင့်ရှုဖို့အရေးကြီးတိုက်တွန်းဟောပြောတော်မူခဲ့တာပါပဲဒီလိုရှိရမှာယုတ်ထင်ရှားရင်ယုတ်ကိုရှိရပါတယ်။နံထင်ရရင်နံကိုရှိရပါတယ်။ဖြစ်နေတဲ့ယုတ်ဖြစ်နေတဲ့နံကိုဖြစ်နေရှိနေတဲ့အခြေအနေတိုင်းသိအောင်ရှိရပါတယ်။စိတ်ကတစ်မျိုးတစ်ပုံကြံစည်ပြီးမရှိရပါဘူး။အရှိကိုအရှိတန်ရှိတဲ့သဘောပါပဲ။ဒါကြောင့်ယုတ်ခန္ဓာကိုယ်ကပူရာထင်ရှားရင်အဲ့ဒီအပူတေသောကိုပိုင်ပိုင်ခြားခြားသိအောင်ပူရဲပူရဲလို့ထပ်ခါထပ်ခါရှု။အေးထင်ရှားရင်အေးရဲအေးရဲလို့ထပ်ခါထပ်ခါရှု။တောင်းနာတင်းနာလှုပ်ရှားတာရွေ့ရှားတာကြံနာနာနုညံ့နာစတဲ့ယုတ်တွေထင်ရှားရင်လည်းပဲတောင်းနေတဲ့နေစားတဲ့ဖြင့်ထပ်ခါထပ်ခါကြည့်ရပါတယ်ထို့တူပဲပြန့်လွင်စိတ်စဉ်းစားစိတ်လူချင်းစိတ်စိတ်ဆိုးစိတ်စတဲ့စိတ်တဘောတွေကိုလည်းပြန့်လွင်နေစဉ်းစားတဲ့စသဖြင့်ကြည့်ရပါတယ်အဲဒါလိုကြည့်တဲ့အခါအစာဥမှာတော့ပြန့်လွင်စိတ်ပြန့်လွင်တဲ့စိတ်တွေကိုပဲရှုရှုနေရတာကများပါတယ်ရုပ်ကိုကြည့်ရတာကနည်းပါတယ်သို့တော်လည်းကြည့်ပါများလာတော့တဖြည်းဖြည်းအပြန့်နဲ့နည်းလာပြီးအရှိကံယုံနာအာယုံပေါ်မှာပဲစိတ်ဟာစုစိတ်ပြင်းငိမ့်လာပါတယ်ဒီအခါမှာနိဝရဏအငြိအကျေးတွေလုံးဝကင်းစင်သလောက်ဖြစ်နေလို့စိတ်အစဉ်ဟာအတော်ကြီးစင်ကြဲနေပါတယ်။ဒါကိုပဲစိတ်တဝိသုဒ္ဓိလို့ခေါ်ပါတယ်။အဲ့ဒီစိတ်တဝိသုဒ္ဓိဖြစ်ခြင်းကစပြီးယုံနံတို့ရဲ့ပင်ငွေရင်သဘောသဘာဝလက္ခဏာကိုသိလာပါတယ်။အဲ့ဒီအသည့်ဟာကြာလေကြာလေသမာဓိအားကောင်းသလောက်ထင်ရှားပြတ်သားလာလေပါပဲ။ဒီအခါမှာပူမှုနဲ့ရှုတဲ့စိတ်အေးမှုနဲ့ရှုတဲ့စိတ်စသဖြင့်အရှိကံအာယုံနဲ့ရှုသည့်စိတ်အတွဲလိုက်အတွဲလိုက်သိနေပါတယ်။အပူအေးသောနဲ့ရှုတဲ့စိတ်မျှတာရှိတာပဲအစသဖြင့်အမှန်တိုင်းသိနေတဲ့အတွက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အသည့်မှာလုံးဝမဖြစ်လာတော့ပါဘူးတက္ကဒိဋ္ဌိအတ္တဒိဋ္ဌိအသည့်မှာအမြင်မှကင်းသွားပါတယ်ဒါကြောင့်ကိလေသာတွေငြိမ့်နေပြီးချမ်းသာနေတော့တာပါပဲဒီလိုနဲ့တွတ်တက်ပြီးယူသာရှုမှတ်ဖန်များလာတဲ့အခါမှာအရှိကံယုံနာတို့ရဲ့ပေါ်လာမှုပျောက်သွားမှုလေးတွေကိုလည်းမျက်စိနဲ့ကြည့်နေရတယ်လို့ရှင်းရှင်းလေးဉာဏ်နဲ့တွေ့နေရတော့မတည်ငြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောမရှိတဲ့သဘောတွေကညာနဲ့ပြက်ပြက်ထင်းထင်းသက်ဝင်တွေ့တိပြီးသဘောကျလာပါတယ်။ဒီတော့တည်မြဲတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့ယုံကြည်ဆုံးပြနိုင်လာတဲ့အတွေ့ဝိညာဉ်ကမပြတ်မစီးပဲနောက်ဘဝကိုကူးပြောင်းသွားတယ်ဆိုတဲ့အယူမှဝိညာဉ်လေးဟာမလွတ်မကျွတ်နိုင်သေးလို့တဝဲလည်းလည်းဖြစ်နေရတယ်ဆိုတဲ့အယူမှအဲ့ဒီသတ္တရဒိဋ္ဌိတွေလည်းကျင့်သင်သွားပါတယ်။ဒါတော့ဝိညာဉ်ဟာမသေးမီအတွင်းမှာမပြတ်မစီးတည်ရှိနေပြီးတည်တဲ့အခါမှာနောက်တဘဝမဆက်တော့ပဲပြတ်ဆဲပြည့်စည်သွားတယ်ဆိုတော့ဥစ္စေရဒိဋ္ဌိအယူမှလည်းပြင်ဆင်သွားပါတယ်။အဲဒီလိုရုပ်တဘာဝနာမ်တဘာဝတွေကိုအမှန်တိုင်းသိမြင်လာလို့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှအမြင်မှတည်မြဲအယူမှအမြင်မှပြတ်ဆဲအယူမှအမြင်မှတွေပြင်ဆင်သွားတော့အတိမှအမြင်မှတွေကြောင့်ဖြစ်ပေါ်မဲ့ကိလေသာတွေလည်းဖြစ်ပေါ်မလာလို့ချမ်းသာနေပါတော့တယ်။ဒီနည်းနဲ့ပဲဝိပဿနာအတိမှသမာဓိဋ္ဌိတွေတဖြည်းဖြည်းမြန်တန်လာပြီးမဲအသည့်ဖိုအသည့်အထိရရှိလာတော့ကိလေသာအမြင့်ပြတ်လို့ချမ်းသာမှုဒုက္ခဓာတ်ကိုရရှိလာတော့တာပါပဲတတ္တဝါမှန်သည်တရားတွေ့ချမ်းမြေ့တရားရှိပါစေ။